ကဘာတော်ဝါရှိဂျူးလူမျိုးတွေဟာနှစ်ပေါင်း46နှစ်အတွင်းမှာခရစ်မတ်နေ့နဲ့ပထမဦးဆုံးအကြိမ်တိုက်ဆိုင်နေဟာနကာပွဲတော်ပထမညဆင်နွဲမှုဖျောင်းနိုင်မီထွန်ဟီပူဇော်နေကြပါတယ်ဂျူးလူမျိုးတွေရဲ့မီထွန်ပွဲတော်ဟာတင်းငင်းကလေးနေနေဝင်ချိန်မှာစတင်ပြီးဖျောင်းနိုင်ရှစ်တိုင်ကပထမတိုင်ကိုမီထွန်ဟီကခလေးတွေကလည်းကစားစရာတွေနဲ့ကစားအချို့မုံတွေရိုးရာအစင်အလားအလူးကိတ်မုံကြရီစားတောက် ကဘာထွားမှာရှိတဲ့ခရစ်ယာန်တွေကလည်းမနေ့ကကြာရောက်တဲ့ယေရှုခရစ်မွေးဖွားတဲ့ခရစ်မတ်နေ့ကိုငြိမ်းချမ်းရေးအတွက်စုမုံကောင်းတောင်းရင်းဆင်နွှဲခဲ့ကြပါတယ်။ပုံရံမင်းကြီးဘုရားမှာပထမဦးဆုံးပြောကြားတဲ့ခရစ်မတ်အချိန်ကတင်းစကားမှာပုံရံမင်းကြီးဘနက်ဒစ်ကအကျွမ်းဖဲ့ဝါဒဆင်းရဲနွမ်းပါမှုရောဂါပိယနဲ့ပတ်ဝန်းကျင်တရှိဆုံးရှုံးမှုတိုက်ချဲ့ရေးအတွက်လူသားတွေစီလုံးညှ ရဖြစ်ပါစေလို့ဘာသာစကား30ကျော်နဲ့ဆုမွန်ကောင်းတောင်းခဲ့ပါတယ်။ဘက်တလဟမ်မြို့မှာလည်းနိုင်ငံသားသားဖျားပူပေါင်းထောင်ကနန်းနဲ့ချီပြီးတော့ဟာမိုးရွာပြီးချမ်းအေးတဲ့ရာသီဥတုကိုစက်ညံခံရင်ဆိုင်ရင်းယေရှုခရစ်ဖွားမြင်ရာတမိုင်းဝင်နေရာကိုလာရောက်ပြီးဝတ်ပြုဆုတောင်းပွဲတက်ရောက်ခဲ့ကြပါတယ်။ကဘာလက်ခရီးတဲ့တွေအခုလိုလာရောက်ကြတာကိုပါလက်စတိုင်းသားတွေကဝမ်းမြောက်ဝမ်းသာဖြစ်ကြပြီးမယ်။ဘက်တလဟမ်မြို့ပြင်မှာအစ္စရေးဘက်ကဆောက်လုပ်ထားတဲ့လုံခြုံရေးတပ်တိုင်းနဲ့ပတ်သက်ပြီးဘက်တလဟမ်မြို့တော်ဝန်ဗစ်တာပါတာဆဲက
I feel very sad about it. It's this disgrace for the whole world community to let this.
ဒါတွေကျွန်တော်အများကြီးစိတ်မကောင်းဖြစ်မိပါတယ်။ယေရှုခရစ်ဖွားမြင်ရာမြို့တော်ဝိုက်ဘက်သလီဟမ်မြို့တော်ဝိုက်အခုလိုတိုင်းဆောက်လုပ်ခွင့်ပြုထားတာဟာတကဘာလုံးအတွက်အရှက်ရစရာပါ။ဘက်တလဟမ်မြို့ဟာအခုဆိုရင်အချင်းတောင်ကြီးဖြစ်နေပါပြီ
။တရုတ်နိုင်ငံမှာတော့အစိုးရကတင်းတင်းကြပ်ကြပ်တားမြစ်ထားပြီးမင်းတန်းနယ်ချီရဲ့ခရစ်ယာန်ဒီဟာအစိုးရအတိမတ်ပြုထားတဲ့ဖျားကြောင်းတွေမှာရောပတ်ပုံမတင်ထားတဲ့ဖျားရှိခိုးကြောင်းတွေမှာပါခရစ်မတ်နေ့ဆင်နွှဲခဲ့ကြပါတယ်။ပေကျင်းမြို့မှာရှိတဲ့ဂျူးလူမျိုးတွေကလည်းတရုတ်ပြည်တိုင်းကြီးပေါ်မှာစုဝေးပြီးဟန်နကာပွဲတော်အတွက်ဖျားနိုင်ကြီးထုံးပွဲကျင်းပနေကြပါတယ်။